ကရပြည်နယ်လွိုက်ကော်မှုကရပြည်နယ်လွိုက်ကော်မျိုးမှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံပြည်သူတွေရောယဟန်တန်ဃာတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ပုပ်ပါယုံစာတင်တိုက်ကတန်ဃာတွေအပါအဝင်ရာနဲ့ချီတဲ့ယဟန်တန်ဃာတော်တွေဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အတွက်တချို့ဘုန်းကြီးကျောင်းတွေမှာတန်ဃာ3-4ပါးလောက်ပဲကျန်ပါတော့တယ်။ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ကရပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့လွယ်ကော်မြို့ပေါ်ကိုစစ်တပ်ကလေကြောင်းကပါတိုက်ခိုက်တဲ့အတွက်မြို့ထဲနဲ့မြို့နီးဝန်းကျင်ဒေသကပြည်သူတွေစစ်ဘေးလွတ်ရာထွက်သွားနေကြပါတယ်။အဲဒီလိုဘေးလွတ်ရာတင်းရှောင်ခိုးလုံနေကြတဲ့သူတွေထဲမှာလွယ်ကော်မြို့ကတန်ဃာတော်တွေလည်းပါပါတယ်။လွယ်ကော်မြို့ထဲကတန်ဃာတော်140လောက်ရှိတဲ့ပို့ပါယုံစာတင်တိုက်ကတန်ဃာတွေဘေးလွတ်ရာထွက်သွားခဲ့ကြတဲ့အတွက်ကျောင်းမှာတန်ဃာ10ပါးပဲကျန်တော့တယ်လို့ပို့ပါယုံစာတင်တိုက်ဆရာတော်က VUE ကိုမိန့်ပါတယ်
။ဟိုလေ140ကအခုက10ပါးတော့ပဲကျန်ဆိုတော့အမျိုးအဲ့ပေါ့။ချင်းနေတော့တိရတိုင်းမဲ့သူကကြောက်လာကပုံကျေးတာကြောက်တာပေါ့နော်။ပုံကျေးတာကြောက်လဲနောက်ပြီးတော့ဟိုတညလုံးဆူဆူညံ့ညံ့တနတ်တန်နဲ့ပုံတန်နဲ့ကြားနေတဲ့ခါကျတော့အဲ့ဒီမရပါဘူး။ကြည့်တယ်မလားဦးနင်းပြက်နေရေမလားဦးပေါ့နေတော့မရတော့ဘူးအဲဒီတော့မလုံးချုံတော့အကုန်လုံးထွက်ပြေးကုန်ရောလွယ်ကော်မျိုးထင်မှာတော့ဦးဇင်းနာလူနေရာတစ်ခက်ပို့မရှိတော့ထင်တယ်ကြည့်ပါဦ
းလွယ်ကော်မျိုးကကုန်းစုဘုံကြီးเจ้าမှာလေလွယ်ကော်ဇာတိတန်ဃာတွေပဲဘုံကြီးเจ้าမှာခြံတယ်လို့ကုန်းစုဘုံကြီးเจ้าကတန်ဃာတစ်ပါးကမိန်ပါတယ်เ
จ้าမှာကအပန်း20လောက်ခြံနေတယ်ကမတချို့ကတော့ကျန်သေးတယ်ကမရွှေတောင်ကျောင်းက10ပါးကျော်လောက်ကျန်သေးတယ်လို့ပြောတယ်တခြားကျောင်းကလည်းတန်ခါနေတဲ့ကျောင်းကျတော့3-4ပါးလောက်ကျန်သေးတယ်အရှင်နေဆိုလာဒီထက်မကဆိုလာမှာကိုပဲကျောင်းနေလို့ရှောင်းနေတာပါတကမ
လောက်ကမျိုးပေါ်မှာခမ်းမန်းကြီးဖုန်ကြီးကျောင်း50လောက်ရှိပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့နေတဲ့နေရာတွေကဖုန်ကြီးကျောင်းတွေကတန်ခါအများစုဘေးလွတ်ရာကိုတင်းရှောင်သွားကြတယ်လို့လွယ်ကော်မြို့နယ်သာသနာရေးရုံးဝင်တဲ့တူက VUE ကိုပြောပါတယ
်လွယ်ကော်မှာကျတော့စတင်တိုက်ကြီးရမှာတိုက်ရှိတာပေါ့နော်တန်ခါအပားပြကြကျစတင်တိုက်ကတိုက်ရှိတဲ့ချွေတောင်နဲ့ပုတ်ပါရောပေါ့နော်တိုက်ပွဲဖြစ်တဲ့နေရာအမီနာမလွတ်နိုင်ဆိုတော့ကျောင်းနေပဲချောင်းတယ်ခုမှဟိုအမိုင်လုံးနဲ့နေတဲ့ပုတ်ပါရောကျောင်းဆိုလည်းသူလည်းချောင်းသွားတယ်နောက်ပြီးတော့ဒေါခုမှဖြစ်တဲ့ခါကျတော့ဒေါခုကျောင်းကလည်းဘေးလွတ်တဲ့နေရာချောင်းသွားတာပေါ့နော်
လေကြောင်းတိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့ကန်တွေ2022ခုနှစ်ဇန်နဝါရီလပထမသတင်းပတ်ထဲကဘေးလွတ်ရာဒေသတွေကိုထွက်ပြေးခဲ့ကြတဲ့အတွက်အခုဆိုရင်မြို့ထဲမှာလူမရှိသလောက်ကိုဖြစ်သွားပြီလို့ပုဗ္ဗာယုံစာတင်တဲ့ဆရာတော်ကအမိန့်ကြပါတယ်။မြို့မှာလည်းရေမီးဖြတ်တောက်ခံထားလို့ကြံရှိနေတဲ့တန်ဃာတော်တွေအခက်အခဲဖြစ်လာမယ်လို့လည်းဆရာတော်ကမိန့်ပါတယ
်။အခက်အခဲတော့များစွာရှိမှာပဲ။အပြည့်အစုံရေမရှိမီးမရှိဆိုတော့တော့ဈေးဝယ်ခြင်းနဲ့ဈေးကလည်းမရှိဝယ်ရပစ္စည်းတွေရောင်းမလို့ရှိတော့လေအကုန်ပိတ်ပြီးတော့တွားကြတော့အဲအဲ့လည်းနောက်ရရတဲ့ရှိတာတော့ဥစဉ်ကခက်ခဲတော့ဖြစ်ပါတယ
်လွယ်ကော်မျိုးမှာကြန့်ရှိနေတဲ့တန်ဃာတော်တွေအနေနဲ့ကိုယ်တိုင်ချက်ပြုတ်စားတော့ရမှာဖြစ်လို့အခက်ခဲရှိတယ်လို့စားတော့ကုန်တွေဝယ်မယ်ဆိုရင်တော့ဝယ်လို့မရတော့ဘူးလို့ဆရာတော်ကမိန့်ပါတယ်ဘယ်ကောင်မျိုးမှာတရက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရပုံကျုပ်စော်မင်းထွန်းကတော့ VUE ကိုအခုလိုပြောပါတ
ယ်။ဘယ်ကောဘက်ကတော့ကျွန်တော်ဟိုဘက်မနီးကတော့အဲတော်တခြားဘက်မှာတော့ကျွန်တော်ဖြစ်ဖြစ်မှုရှိတယ်။တော်တခြားရွာရဲ့အရှိတ်အဝါလောက်မှာကျွန်တော်နေနေရနေပြီး PMPB နဲ့အဲအဖွဲ့တွေ PMPB နဲ့ BDA နဲ့ကျန်ပွဲအဖွဲ့တွေ၄လောက်ကပြစ်ခတ်ခဲ့တာရှိတယ်။အထူးကံရရှိမှုတော့မရှိပါဘူး။ပြီးတော့ကျွန်တော်တို့လွိုင်းကောတင်းတောင်ပေါ့။ဒါကောတင်းတောင်ကိုနေ့လယ်12နာရီလောက်ကတကယ်။ညနေ3နာရီလောက်မှာတကယ်ငါတို့ပြကျွန်တော်တို့နေရာ300နဲ့ပြတ်ခတ်တာရှိတယ်။အဲလွိုင်းကောအဲ့ဒီအချင်းတောင်တွေကအဆောင်အချို့တော့ငယ်ငယ်ပြည့်စုံပါရှိတယ်။အဲ့ဒီချက်စင်တွေရှိပါတယ်။
လွယ်ကော်မြို့ပေါ်မှာ2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတိုက်ပွဲတွေစတင်ပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခတ်မှုတွေလှုပ်လာတာပါ။လွယ်ကော်မြို့ကအများအပြားအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြရပြီးတောင်ကြီးမြို့စီဆိုင်မြို့နဲ့ပတ်ဝန်းကျင်ဒေသတွေမှာခိုးလုံနေကြရပါတယ်ရှင်။